ရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြင်းမြုံမိုင်းနှင်းမိလို့ဒေသခံတဦးတနင်္ဂနွေနေ့ကသေဆုံးခဲ့ပါတယ်။အမ်းမြို့နယ်ထဲမှာလည်းမကြခင်ညပိုင်းကပဲမြင်းမြုံမိုင်းကြောင့်ဒေသခံတဦးသေဆုံးခဲ့ပါသေးတယ်။ဒီလိုအခြေအနေမှာပဲရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတပ်တွေကြားမှာစစ်ရေးတင်းမာမှုတွေတိုးနေတယ်လို့အေအေအဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုလွင်ချင်းကြကျော်ကတင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာနေထိုင်တဲ့အသက်80ကျော်အရွယ်ဦးအောင်သာထွန်းဟာ၄မိုင်လောက်ဝေးတဲ့တောထဲမှာတိတ်ခုတ်နေချိန်မြင်းမြုပ်မိုင်းနေမိပြီးတေဆုံးသွားတယ်လို့သားဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ကောမနေ့ကဟို9နာရီခွဲလောက်ပါလေ။အဲမိုင်းကွေလို့ဟိုကတောမှာဟိုကျွန်တော်ဖေကတောမှာပြီးတော့တိတ်ခုတ်နေတာလေ။ကိုကအဲ့မှာဖုံးပါတော့လေ။အဲကျွန်တော်ဖေရဲ့လုံသမားလေးကအဲ့ဒါကျွန်တော်တို့ကဖုံးဆက်တာပေါ့။တန်ကြရတယ်နဲ့။အဲဘုန်းဆက်တော်ကနေပြီးတော့အကိုရဲနဲ့ဒီလိုမျိုးတော့ဖြစ်သွားပါတယ်လေခြေထောက်တွေမရှိတော့ဘူးလေအာအဲ့ဒါဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့ဒူးလိုတယ်ဆိုပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကားတွေစီစဉ်ပြီးတော့ဖြေးစီပါတယ်လိုက်သွားတာပေါ့ခီးကဝေးတော့လေကိုအဲ့ဒါတောင်ပေါ်မှာဖြစ်တာဖြစ်တာကတော့တောင်ပေါ်မှာအောက်ဝေးရှာတာအောက်ဝေးရှာလို့မရဘူးနန်းအလေတော့မှာပဲဟောကအသက်ဆော့သွားတ
ာဒါအပြင်ပြီးခဲ့တဲ့မေလ14ရက်နေ့ကလည်းအမ်းမြုံနယ်ဒလက်ချောင်းအုပ်စုဒလက်မြောက်ကျေးရွာအနီးတီဟိုကျံမှာတီဟိုတရက်စီကောက်နေသူတူမြင်းမြုံမိုင်းနေမိပြီးတေဆုံးခဲ့ပါတယ်။အဲ့ဒီမိုင်းပေါက်ကွဲတဲ့တီဟိုချံမှာပြီးခဲ့တဲ့တိုက်ပွဲကာလကမြန်မာစစ်တပ်တွေစခန်းချနေထိုင်ခဲ့တဲ့နေရာဖြစ်တယ်လို့လည်းအန်လူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ
်။ဟုတ်တယ်အမျိုးနေဒလဲအုပ်စုပေါ့နော်ဒလဲအုပ်စုဒလဲမြောက်ရွာပေါ့အဲ့ဒီမြောက်ရွာရဲ့အချင်းမြောက်ထောင်ဆိုရင်ပေးရွာနဲ့ဆိုတော့ပေး3000လောက်ဝေးတဲ့နေရာမှာပေါ့နော်အဲ့ဒီနေရာမှာတော့မြင်းမြုံမိုင်းအဘောဒလိုတယောက်ဒီဆုံးတော့တာရှိတယ်ဗောနော်မေလာစီလေးရဲ့စီလေးရဲ့ညနေ3နာရီ38မိနစ်လောက်ကဗောအဲ့ဒီဒီဆုံးတော့တဲ့လူကတော့ဥသမ်းမန်းနိုင်ဗောနော်သူကတော့အသက်30ရွယ်ရှိပြီဗောသူရဲ့တင်ခိုခန့်မှနေပြီးတော့တင်ခိုကြီးကောက်ရင်နဲ့ညီမြောက်မိုင်းနန်းခံရတာဗောနော်အဲ့ဒီနေရာမှာ2008ကနေ2008ဩဂုတ်လကနေပြီးတော့2008တခုဇန်နဝါရီလအထိပေါ့နော်အဲ့ဒီတီယုန်ခန့်သူ့ရဲ့တီယုန်ခန့်မှာတော့မြန်မာစစ်တပ်ကနေပြီးတော့စခန်းချခဲ့တာတော့ရှိတယ်ပေါ့နော
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့လည်းအမ်းမြုံနယ်အပါအဝင်မြို့နယ်တချို့မှာမြေမြုံမိုင်းတွေနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုတွေကြောင့်ဒေသခံတွေမကြာခဏဆိုသလိုတေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်အနောက်တောင်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြုံနယ်အတွင်းကကျေးရွာ50ကျော်ရှိတဲ့ဒလက်ချောင်းအုပ်စုအတွင်းရိတ်ခါတည်ယူခွင့်တွေကိုမြန်မာစစ်တပ်ဘက်ကကန့်သတ်ထားသလိုအမ်းမြုံနယ်အတွင်းစစ်ကြောင်းဝင်ထွက်သွားလာတာရှိသလိုစစ်စေးရေးတင်းကျပ်နေတာတွေ့ရတယ်လို့အန်လူမှုရေးတက်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ်
။အင်းရဲ့အခင်တွေကတော့စစ်ရေးပဋိပက္ခကအမေတန်ကိုကိုတန့်မာနေတဲ့အနေထားမှာတို့ရှိတယ်။တခါမှာရခိုင်တပ်တော်ကမတန့်မာတော့စိတ်တန့်မတော်ဖက်ကတော့မြန်မာစစ်တပ်ကတော့အမေတန်ကိုတန့်မာနေတယ်။အန်နဲ့ပတ်သက်ပြီးကအမျိုးရဲ့ဝန်ပေါက်ကိုလည်းအမေတန်တန်တန်ကြကြနဲ့စိတ်ရှိတော့ရှိတယ်လို့ဒီဘက်မှာအမျိုးနဲ့တခြားလုံးမှလည်းလှောက်ရှောက်မှုတွေကစိတ်ကောက်တွေကဒါဆောက်ရှိတယ်ကြည့်ပါတဲ့အနည်းမှာကံပွန်ဝတာတဲ့ရှိတယ်တိုးတောင်တွေမှာစိတ်ရောအဖေးနဲ့တိုးနှံတာတွေရှိတယ်ဗောနော
်လက်ရှိရခိုင်ပြည်နယ်နေရာတော်တော်များများမှာမြန်မာစစ်တပ်ဘက်ကစစ်အင်အားတိုးချဲ့နေသလိုရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအပြင်ရခိုင်မွတ်စလင်တဟဇာတဖြစ်မှုလုပ်ငန်းစဉ်တွေကိုလည်းမြန်မာစစ်တပ်ဘက်ကဇက်တိုက်ဆိုသလိုနှောက်ယှက်လှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကမနေ့ကထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့မြန်မာစစ်တပ်အကြားစီရေးတင်းမာမှုတွေမြင့်တက်လာနေတာကြောင့်နှစ်ဖက်တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တဲ့အနေအထားရှိနေပြီးရခိုင်ပြည်သူတွေအနေနဲ့လည်းမြန်မာစစ်တပ်အခြေချနေထိုင်တဲ့စခန်းအနီးပတ်ဝန်းကျင်တွေတွာလာတာတွေမလုပ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကမနေ့ကတတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။